ြန်မာနိုင်ငံကတက္ကသိုလ်ကောလိပ်ကျောင်းတွေမှာလုပ်နေတဲ့စာရန်ဖတ်ပွဲဆွေးနွေးဟောပြောပွဲတွေအပေါ်ကန့်သတ်ချုပ်ချယ်တဲ့အမိန့်ကိုပညာရေးဝန်ကြီးဌာနကထုတ်ပြန်လိုက်တာဟာတက္ကသိုလ်တွေမှာရှိတဲ့အစဉ်အလာကနေတွေးဖယ်လိုက်တာဖြစ်တယ်လို့ပြည်သူတွေတွားချင်တဲ့ဒီမိုကရေစီပညာရေးစနစ်ကိုနောက်ပြန်ဆွဲသွားနေကြတာဖြစ်တယ်လို့ပညာရေးလောကပညာရှင်တချို့ကဝေဖန်လိုက်ပါတယ်ပညာရေးဝန်ကြီးဌာနရဲ့ဒီထုတ်ပြန်ချက်ကိုဆရာဆရာမအဖွဲ့အစည်းတွေနဲ့ကျောင်းသားအဖွဲ့အစည်းတွေကလည်းကန့်ကွက်နေကြပါတယ်။ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါရှင်
။တက္ကသိုလ်ဒီဂရီကောလိပ်နဲ့ကောလိပ်ကျောင်းတွေမှာစာရန်ဖတ်ပွဲတွေဆွေးနွေးဟောပြောပွဲတွေလုပ်လို့တယ်ဆိုရင်ပမောခချုပ်ကျောင်းအုပ်ကြီးတွေရဲ့စီစီချက်ယူရမှာဖြစ်တယ်လို့တက္ကသိုလ်စီမံခန့်ခွဲရေးအဖွဲ့ရဲ့ထောက်ခံချက်နဲ့အတူအစိမ့်ပညာရေးဦးစီးဌာနရဲ့သဘောထားမှတ်ချက်တွေရယူပြီးသမတ်ချက်နဲ့ကန့်ညီမှသာခွင့်ပြုမှာဖြစ်ကြောင်းမေလ23ရက်နေ့ကအစိုးရပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာသင်းဝင်းရဲ့လက်မှတ်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါပြည်ရင်ကြောင်းလဲရေးတွေလုပ်နေတဲ့မြန်မာနိုင်ငံမှာတက္ကသိုလ်ကျောင်းသားတွေနဲ့ပတ်သက်လို့အခုလိုညွှန်ကြားချက်အမိန့်ထုတ်ပြန်လိုက်တာဟာ NLD အစိုးရရဲ့ဒီမိုကရေစီနိုင်ငံထူထောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဆန့်ကျင်နေတယ်လို့ NNER အဖွဲ့ဥက္ကဋ္ဌဒေါက်တာသင်းဝင်းကဝေဖန်လိုက်ပါတယ်
ဒီကွာပညာရေးဝန်ကြီးဌာနရဲ့အမိန့်ညွှန်ကြားစာကိုကျွန်တော်သဘောမတူဘူးဘာကြောင့်လဲဆိုတော့ဒီတက္ကသိုလ်တွေကဒါပညာရပ်ကိုလေ့လာရှာဖွေနေတာတက္ကသိုလ်တွေကဒီစနစ်ကဒီနိုင်ငံရေးစနစ်ဒီစီးပွားရေးစနစ်တွေကိုဝေဖန်ထောက်ပြတဲ့နေရာဖြစ်ရဒါဒီမိုကရေစီနိုင်ငံတစ်ခုကဒါအရေးကြီးတဲ့အချက်ပဲနိဆိုဒီကျောင်းသားတွေကိုအခုလိုပိတ်ပင်တာကဒီမိုကရေစီနိုင်ငံထူထောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပဲဆန့်ကျင်နေတယ်ဒီကျောင်းသားတွေဆရာကြီးရဲ့လွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာထုတ်ပေါ်ခွင့်နဲ့လွတ်လပ်စွာပညာရပ်ကြီးလေ့လာခွင့်နဲ့ဆိုတာကိုလည်းပိတ်ပင်ထားစီရရောက်တယ်အဲဒါကြောင့်ဒီပညာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ကိုကျွန်တော်သဘောမတူပါဘူး
။ပညာရေးဌာနရဲ့ထုတ်ပြန်ချက်ဟာတက္ကသိုလ်တွေမှာရှိသင့်ရှိထိုက်တဲ့အစဉ်အလာတွေကနေတွေးဖယ်လိုက်တာဖြစ်တယ်လို့ပညာရေးလောကကိုမျက်ချင်မပြတ်စောင့်ကြည့်နေတဲ့သင်ဘဝမဂ္ဂဇင်းအယ်ဒီတာဂျိုဟောင်းဦးတင်မောင်တန်းကပြောပါလေ
။တက္ကသိုလ်ဆိုတာစဉ်းစားတွေးခေါ်ပုံကိုရအောင်ရည်ရွယ်ပြီးလုပ်ကြတဲ့နေရာပေါ့နော်။ဆိုတော့စဉ်းစားတွေးခေါ်ပုံဖွံ့ဖြိုးတိုးတက်မှုကိုအများကြီးထိခိုက်တယ်လို့ကျွန်တော်ထင်တယ်။တက္ကသိုလ်တွေကအဲ့ဒီလိုစာလန်းဖတ်ပွဲတွေနိုင်ငံရေးနဲ့ပတ်သက်တဲ့စကားပွဲတွေနဲ့မကင်းဘူးပေါ့နော်ဒီဆုံးဖြတ်ချက်ကိုဆုံးဖြတ်တဲ့ပုံကိုဒီရဲ့ဆုံးဖြတ်ပုံချင်းကပုံဟာကိုလိုဒီချစ်ကတက္ကသိုလ်ဒီဆုံးဖြတ်ပုံနေတဲ့တော့ပုံကြီးနိုင်ကြတယ်လို့ပြောရမယ်ဒါကြောင့်မို့နော်ဒါကနိုင်ငံတကာစင်လာတက္ကသိုလ်ဆိုတဲ့စာရင်းစာညွှန်းတဲ့ဆိုရှင်အင်တာပြည်နာစာရင်းဖြစ်တဲ့ညွှန်ကြားချက်ပ
ါကွန်မြူနစ်သဘောတရားပညာရှင်ကောင်းမတ်စ်ရဲ့အနှစ်နှစ်ရာပြည့်အခမ်းအနားကိုဘဂဝတ်ကျောင်းသားတွေဦးဆောင်ပြီးမေလ9ရက်နေ့တုန်းကရန်ကုန်တက္ကသိုလ်ဝိဇ္ဇာခမ်းမဆောင်မှာကျင်းပခဲ့ပြီးနောက်ပညာရေးဝန်ကြီးဌာနရဲ့အခုလိုကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အဲ့ဒီပွဲမှာစာတမ်းဖတ်ပွဲကြပြာယူပွဲနဲ့ရုပ်ရှင်ပြပွဲတွေပါဝင်ပါတယ်။နိုင်ငံကမှာဆိုရင်နိုင်ငံရေးစနစ်စီးပွားရေးစနစ်တွေကိုဝေဖန်ထောက်ပြတဲ့တက္ကသိုလ်တွေကိုနိုင်ငံတော်အောင်စုချတာမျိုးရှိတယ်လို့ဒေါက်တာသိန်းမင်ကထောက်ပြပါတယ်
။ဒီနိုင်ငံရေးစနစ်တွေစီးပွားရေးစနစ်တွေကအများအားလေ့လာပြီးတော့ဝေဖန်ထောက်ပြနေမှာသူရင်းချက်ကြီးပြင်ပြီးမှပိုကောင်းတဲ့စနစ်ကိုရောက်အောင်မှာကျွန်တော်အဲ့ဒီကိုသွားကြည့်ခြင်းနဲ့ဝေဖန်ထောက်ပြတာလေဆိုတော့ခြားဒီမိုဒီနိုင်ငံတွေဆိုရင်ဖြစ်စနစ်ကိုထောက်ပြတဲ့သူတည်သနာတွေထုတ်ပေါ်နိုင်တဲ့တက္ကသိုလ်တွေကိုစုဆောင်ပေးတယ်အကြောင်းအကျိုးအကောင်းဆုံးဝေဖန်နိုင်နေဆိုရင်အဲ့ဒီလိုတက္ကသိုလ်မျိုးကိုစုပေးတယ်ဆိုတော့ကျွန်တော်တို့နိုင်ငံဒီမိုဒီကိုသွားမယ်ဆိုရင်အဲ့ဒါမျိုးအားပေးတယ
်အခုလိုပညာရေးဝန်ကြီးဌာနရဲ့ကြေညာချက်ကြောင့်မလိုလားအပ်တဲ့ကြေညာတွေဖြစ်လာမှာကိုစိုးရိမ်မိတယ်လို့တင်းဘောဦးတင်မောင်တန်းကတတိပေးလိုက်ပါတယ်
London School of Economics ကိုခေါ်တဲ့ London စီးပွားရေးတက်ကလို့သူတို့ကလည်းပမောက္ခကျောင်းကိုဖိတ်လာတယ်။ရန်ကုန်စီးပွားရေးတက်ကလို့မှပြောဖို့ပေါ့နော်။ဒါပေမဲ့အဲ့ဒီညွှန်ကြားချက်ကြီးထွက်လာခဲ့တဲ့အတွက်ကြောင့်မို့လို့သူကရန်ကုန်စီးပွားရေးတက်ကလို့မှဟောပြောပွဲပို့ချချက်မပေးရဘဲနဲ့ကျွန်တော်တို့လိုသုတေသနစင်တာမှာလာပြီးတော့လှုပ်သွားခဲ့ရတယ်။အဲ့တော့နိုင်ငံခြားတက်ကလို့တွေပူးပေါင်းဆွေးနွေးတဲ့ခါရီမှာလည်းဒီညွှန်ကြားချက်ကအကျုံးဝင်မယ်ဆိုလို့ရှိရင်အများကြီးကြီးနိုင်မှာအစိမ့်ပညာရေးတက္ကသိုလ်ပညာရေးဟာအင်မတန်နှိမ့်ချနေတဲ့အချိန်မှာဒီညွှန်ကြားချက်ကတိုးတက်အောင်လုပ်တာမဟုတ်ဘူးပိုပြီးနှစ်တဲ့ညွှန်ကြားချက်လို့ပြောရမှာပါ။နောက်ကျွန်တော်စိုးရိမ်တာလေးကလည်းကျောင်းသားလှုပ်ရှားမှုများပေါ်လာလို့ရှိရင်ကျွန်တော်ကတော့ဆံဩမှာမဟုတ်ဘူးပြ။အဲ့တော့ဒီကိစ္စဒီအတော်လေးသိရောက်မှုပမာဏကြီးပေါ်နိုင်တယ်လို့ကျွန်တော်ကတော့ဒီလိုပဲထင်တယ်
။ပညာရေးဝန်ကြီးဌာနရဲ့မေလ23ရက်ကြေညာချက်အမိနဲ့ပတ်သက်လို့ဆရာဆရာမများအဖွဲ့ကကန့်ကွက်နေတယ်လို့ကျောင်းသားအဖွဲ့အစည်းတွေကလည်းကန့်ကွက်နေကြပါလေခင်ဗျာ